ရှုပ်ထုတ်ရေးကောင်စီကနေခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုနဲ့ဒလန်လို့ဆွဆွဲခံရတဲ့သူတွေကိုလုံခြံခံရတဲ့ဖြစ်ရပ်တွေခုနောက်ပိုင်းမှာမကြာခဏဆိုသလိုရှိလာနေပါတယ်။တစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆက်တဲ့သူတွေကိုတပ်ဖြတ်ရန်ပြူတာတွေလည်းရှိနေပါတယ်။ဒီအခြေအနေတွေအပေါ်မှာတုံ့တက်ချက်အမြင်တချို့ကိုစူးစီးပြီးရန်ကုန်ကပေးပို့ထားတဲ့သတင်းမဆုမျက်မှုပြပြပေးပါရှင်
။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒလန်လို့ဆွဆွဲနေကြတဲ့စစ်ကောင်စီကခန့်အပ်တဲ့ရက်ွက်မျိုးနဲ့အုပ်ချုပ်ရေးမှုတွေတပ်ဖြတ်ခံရတာအခုနောက်ပိုင်းမှာခက်စိတ်စိတ်ရှိလာနေပါတယ်။ဂျွန်လ18ရက်နေ့ကရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ကတန်တသားရက်ွက်အုပ်ချုပ်ရေးမှုဦးအောင်ကျော်မိုးသူ့ရဲ့နေအိမ်မှာဘသူဘဝမှန်းမသိတဲ့တနတ်သမားရဲ့တိုက်ခတ်မှုကြောင့်ညာဘက်နေရွက်ဒဏ်ရာရခဲ့ပြီးတော့ဆေးရုံမှာဆေးကုသမှုခံယူနေရပါတယ်။ VOA ကသိထားသလောက်ဂျွန်လ16ရက်နေ့တရက်ထဲမှာတင်လှိုင်းတရာမြို့နယ်အမှတ်73ရက်ွက်အုပ်ချုပ်ရေးမှုဦးလာဦးဦးကောင်းမှတနတ်နဲ့ပြစ်ဒဏ်ခံရပြီးတော့ကျောက်တန်းမြို့နယ်ဒုတင်ညာရေးမှုဦးဝေးထွန်းဟာလည်းတနတ်နဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်တပ်တရင်တေးလို့ဆွဆွဲခံရသူတဦးလည်းတနတ်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။လူရဲ့ပြန်လှန်တပ်ဖြတ်နေတာကိုအားမပေးသလိုအာဏာသိမ်းစစ်ကောင်စီရဲ့တပ်ဖြတ်မှုကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့သတင်းစာဆရာတယောက်ကအခုလိုပြောပါတယ်
။လူတွေချင်းချင်းတပ်ဖြတ်တာလေ။ဒါကောင်းတယ်လို့မဟုတ်ဘူးနော်။အပြန်လှန်တပ်ဖြတ်နေတာလည်းဒီတိုင်းပြည်ဆိုကောင်းလာမယ်။ရှေ့ကိုကောင်းလာမယ်လို့မယူဆဘူး။ဒီစားကြရလည်းမရှိဘူးပေါ့နော်အပြန်လန်တက်ချက်မှုတွေကပုံပြီးတော့အပြန်လန်အညှိုးထားကြမယ်အပြန်လန်လက်စားချည်တယ်ဆိုတော့အစိုးကြအတန်များတွေကိုဆင်းသွားနိုင်ကြရှိတယ်အဲ့တော့ကိုယ့်ရဲ့ကိုချင်းတီလာနဲ့စံနှုန်းတန်ဖိုးတွေကဘာသာရေးအဆုံးအမအရာပြောမယ်ဆိုလို့ရှင်တော့ဘသူမှတက်ချက်တာမျိုးမလိုလားဘူးပေါ့နော်သူမြင်ချက်ဒါဆောက်ခံအားပေးတာမျိုးမလုပ်ချင်ဘူးဘောတရားရှိတယ်အဲ့တော့အမြင်တစ်ခုကိုပြတ်ပြတ်သားသားပြောလို့ရှင်တော့အဲ့စံနှုန်းတန်ဖိုးအပေါ်မှာလည်းအခြေခံပြီးပြောကြတယ်နော်တပ်ဖြတ်တာဘသူပဲဖြစ်ဖြစ်ပေါ့နော်စစ်ကောင်စီရဲ့တတ်တာပဲဖြစ်ဖြစ်ဇလန်ဆိုပြီးနာမည်တက်ပြီးတော့တတ်တာပဲဖြစ်ဖြစ်တပ်ဖြတ်မှုကတော့မကောင်းဘူးနော်တပ်ဖြတ်မှုကြောင့်တိုင်းပြည်ပြည်လဲသွားမယ်လို့လည်းအဲမယူဆဘူးသို့သောအဲ့လိုပြောလို့အာဏာသိမ်းတာဟုတ်အာဏာသိမ်းတဲ့စစ်ကောင်စီရဲ့တပ်ဖြတ်တာကိုသဘောတူပဲဆိုတဲ့သဘောမတက်ရောက်ဘူးပေါ့နော်အဲ့ဒါကိုလည်းပြင်းပြင်းထန်ထန်စန့်ကျင်စန့်ကွက်တယ
်လက်နဲ့ချင်းရှင်ပြီးတော့တိုက်ခိုက်တာမဟုတ်တာကြောင့်ဇလန်လို့နာမည်တက်ခံရသူတိုင်းကိုမှားရမတက်မီအောင်ဆင်ကျင်ဖို့လိုတယ်လို့တင်းစာဆရာတယောက်တတိပေးပါတယ
်တော်လိုင်းအင်အားစုကတက်ကလက်နဲ့အာကိုနဲ့ဒီသူလူကိုဖိနှိပ်တဲ့အတွက်လက်နဲ့နဲ့ပြန်ပြီးတော့တော်လန်တိုက်ခိုက်တာဒီကိစ္စတရားတယ်။ဥပမာပြန်ကရားမှာအခုဖြစ်နေတဲ့တိုက်ပွဲလိုဟာမျိုးပေါ့နော်။မင်းတပ်မှာဖြစ်နေတဲ့တိုက်ပွဲလိုဟာမျိုးဒီကိစ္စတရားတယ်ပေါ့နော်။နှစ်ဖက်ပြန်လန်တိုက်ကြတာဖြစ်တဲ့အတွက်ဇလန်ကိုနောက်ပိုးသိပ်ပြီးတက်တဲ့ကိစ္စကတော့ဒီကိစ္စကတော့တရားတယ်လို့မယူဆဘူးပေါ့နော်။ကိုယ်အနေနဲ့သို့တော့တရားတယ်လို့မယူဆပေမဲ့ဒီကိစ္စကိုလုပ်နေတာကိုလည်းအားပေးခြင်းအားမပေးဘူး။သို့တော့လုပ်နေတဲ့သူလည်းအပြစ်မတင်ဘူး။နောက်ဖြစ်နေတဲ့ကြံစည်တာပေါ့နော်။သို့တော့လူမမောင်းလူမမားပြီးမတောက်အောင်တော့ဆင်ကျင်သတိထားဖို့လိုမယ်ဆိုပဲဟာတော့ပြောချင်တာပေါ့နော
်စစ်ကောင်စီကိုလူလားသူတွေပြစ်မှတ်ထားအသက်ခံနေရတာဟာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ရက်စက်မှုတွေကြောင့်ဖြစ်လာရတာလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကမြင်ပါတယ်
ဘယ်ကဖြစ်ရတဲ့အကြောင်းကတော့ခုနကလို့ကျွန်တော်တို့လူညိုရေးတပ်ဖွဲ့တွေကနေပြီးတော့ပြည်သူလူထုရင်းရစွာဆန္ဒပြမှုကိုအကြမ်းဖက်ထိုးခွဲမှုတွေကနေပေါ်ပေါက်လာတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒီပုံမှာပြန်ပြီးတုံ့ပြန်တိုက်ခိုက်မှုတွေရှိလာတယ်လို့လည်းကျွန်တော်ယူဆပါတယ်
။ငြင်းချမ်းစွာဆန္ဒပြတာတွေအကြမ်းမဖက်အာဏာပြန်ရေးစီဒီအမ်နှုတ်ဆောင်မှုတွေကနေလက်ရှိမှာခုခံကာကွယ်ရေးလှုပ်ရှားမှုဘက်ကိုပြောင်းလာနေကြပါတယ်။အဲဒီနေရာမှာစစ်ကောင်စီနဲ့ပတ်သက်တဲ့အင်အားစုအပေါ်တုံ့ပြန်တိုက်ခိုက်တာမျိုးဖြစ်လာတာလို့သူကပြောပါတယ်
။အင်အားစုကြီးကပေါ့။အင်အားစုဆိုတာစစ်ကောင်စီလိုလားတဲ့အင်အားစုနဲ့စစ်ကောင်စီဆန့်ကျင်တဲ့အင်အားစုတွေကြားမှာနော်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတာ။အဲဒီလူဖြစ်လာတာဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူး။အဲဒါတွေရပ်သွားစီရှင်လို့ရှင်စစ်ကောင်စီအနေနဲ့ဒီလူညူရေးလုပ်ငန်းတွေလုံဆောင်ရတဲ့နေရာမှာတရားမဲ့ဖိနှိပ်မှုတွေတပ်ဖြတ်မှုတွေမလုပ်ဖို့အဲဒါတွေရပ်ဖို့လိုပါတယ်။အဲဒါတွေရပ်မှသာလင်းဒါကျွန်တော်တို့ဂျက်ဆိုင်သွားနေနဲ့ယောဘသွားနေတဲ့အခြေအနေရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဒါပေမဲ့ခနေ့ချင်းချင်းစစ်ကောင်စီကမျိုးပြမှာရောကျင်းပြမှာပါအခုဆက်လက်ပြီးဖိနှိပ်တပ်ဖြတ်မှုတွေဆက်လုပ်နေကြတော့အဲ့ဒီကိစ္စတွေကရှိလာအော
င်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကိုစစ်တပ်ရဲ့ရဲကအကြမ်းဖက်နှိမ်နှင်းတာစစ်တပ်ရဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကတိုက်ခိုက်တာတွေကနေလူပေါင်း880ထက်မနည်းသေဆုံးခဲ့ပါတယ်အခုအချိန်အထိဆက်လက်ဖမ်းဆီးခံထားရသူကလည်း9000နီးပါးရှိတယ်လို့နိုင်ငံရေးအစိုးရများကကူညီဆောင်ရွက်ရေးအသင်း AAPP ကစီးရင်ပြုစုထုတ်ပြန်ထားပါတယ်ရှင်